Shan Pi Nem Yao Bai, Nang Jo Mune Drema, Sikong Si Tanet, Data Can, PDF, Gagway, Tapweza, Taipweb, Chipwara Zhang, Jua Konya Lauka, Data Can, Tidu, Shia Jola, Nia Sunga, Tishang Yabare, Dilu Sishang Nia, Tabato, Jala Bimele, Napata Dreza, Siye, Demani Zemo, Nia Mapianime, Pony Zanima, Koloni Zayabare, Nang Jo Munega, Sipi, Doka, the Ritini, Shanga Lare, the Ringo, Kunin, and Pibia Bibashi.
အောက်ကလာ၂၄ရက်နေ့လောက်ခရေကနောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်ဖက်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးကျေးရွာ9ရွာကပြည်သူတွေဟာနေရဲဆွန့်ခွာထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုကူညီနေသူတူကပြောရေ
ခန်းတစ်ခုမှာ900ကျော်တယ်နောက်ထပ်စခန်းတစ်ခုကအလူဦးရေတော့မရတော့အင်ထောင်စုတော့36ရှိတယ်ဒီတရက်နဲ့ရက်တော့နောက်ထပ်စခန်းတစ်ခုထပ်ပေးလောလောဆယ်မှာတော့စစ်ရှောင်တွေဟာဒိုးပင်ရွာဟုတ်ခုရွာနဲ့ကလားခွဲရွာကဖုန်ကြီးကျောင်းတွေမှာခိုးလုံနေရပြီးတော့တိန်းရှောင်လာတဲ့ရွာတွေကတော့ကြောင်မဲမြို့နယ်အဆက်ကလုံးခန်းကြံကင်းနာခစတဲ့ကြီးရွာတွေလည်းပါဝင်ပါတယ်
ဒေတာကန်တွေတိန်းရှောင်လာရတဲ့အခြေအနေကိုစစ်ရှောင်အမျိုးသမီးတူကခုလိုပြောပါတယ်။ကနေ့ကလာ22ရက်နေ့ကစစ်ကောင်စီကရွာပြီးနှမ်းမှာရှိတယ်။သူကတပြောက်ကတော့တက်သွားတာပေါ့နော်။23ရက်နေ့မှာလောင်းပြီးတော့24ရက်နေ့မနေ့ကျော်ချင်းတင်းတရားမှာပါရှာ။ချင်းတင်းတရားမှာလည်းအချိန်မှာခုကြီးကြွားသွားတဲ့အချိန်မှာလည်းမကြည့်လို့ထုပြီးတော့အဲ့မှာတိုက်ပွဲဆောက်ရတယ်တကယ်ကြီးမဟုတ်ဘူး။တိုက်ပွဲဆောက်ပြ
ကုန်းတမိုးလုံခံဆန်ကင်းတက်ပြောက်ပြောက်ရယ်ကျမတို့ကိုရရှိပြီးရှောင်းပါလေခေါ်တော့ပြင်းပါနေလေဆရာရဲ့ပြန်လို့အစီအစီလို့လို့ကြာ
နောင်ချိုမြို့နယ်ဒိုးပင်ဖုန်ကြီးကျောင်းမှာခိုလုံနေတဲ့ဒေသခံတချို့ကတော့ဗုဒ္ဓဘူးနေ့ညနေကနေရက်ပြန်သွားကြပါတယ်ဒါပေမဲ့လည်းစီရေးတင်းမာနေတဲ့အခြေအနေနဲ့တိုက်ပွဲတွေဆက်ဖြစ်နိုင်တဲ့အခြေအနေတွေကြောင့်စိုးရိမ်ပြီးတချို့ပြန်လာကြတယ်လို့စစ်ဘေးရှောင်တူကပြောပါတယ
်နေရက်နေရက်ပြန်ကြတော့မယ်ဈာန်တိုင်းပဲပေါ်တယ်တုံးကြတယ်ပတ်သက်လို့ရှိအောင်အမှားလိုက်ကြတယ်ရဲလောက်ကြတယ်ဆိုတာပြန်လာကြတော့တော့ဒီနေ့ကတော့စစ်တိုင်းနဲ့အခြေအနေရှိရဆိုတော့ပြန်လာကြတဲ့အထုပ်ကိုရွာသားတွေကလည်းသူတို့အနီးအနားမှာအဲ့လိုမျိုးစစ်တပ်တွေတွေ့ရဆိုတော့မနေရဘူးတော့ပြန်လာတာပေါ့
လက်ရှိဒိုးပင်ဖုန်ကြီးကျောင်းမှာစစ်ဆောင်900ခန့်ဟိုခိုဖုန်ကြီးကျောင်းမှာ200ကျော်နဲ့ကလားကွဲဖုန်ကြီးကျောင်းမှာ140ကျော်လောက်ခိုးလုံနေတာပါစစ်ဘေးဒုက္ခသည်တွေကိုတော့နိုင်ငံတကာအဖွဲ့အစည်းတွေဒေသတွင်းလူမှုကူညီရေးအသင်းတွေအပြင်ဖုန်ကြီးကျောင်းနဲ့ဒေသခံတွေကဝိုင်းဝန်းထောက်ပံ့ထားပါတယ်လောလောဆယ်တော့စားတောက်နေထိုင်ရည်တည်ရေးအဆင်ပြေပေမဲ့ရေရှည်မှာအခက်အခဲရှိနိုင်တယ်လို့လည်းပြောကြပါတယ်ဒေသတွင်းမီဒီယာတွေမှာတော့ဩဂုတ်လ29ရက်နေ့မှာကုန်းတမော့ရွာအနီးမှာစစ်ကောင်စီနဲ့ PDF တွေအကြားတနိုင်ကြော်ကြာတိုက်ပွဲဖြစ်ပွားခဲ့သလို30ရက်နေ့မှာလဲစစ်ကောင်စီစစ်ကြောင်းကိုဒေသခံတပ်တွေကမိုင်းခွဲတိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်တိုက်ပွဲဖြစ်ပွားတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ